င်္ဂလားဒေ့ရှ်နေဆက်ကုရုပလောင်ရေညာဒုက္ခသည်စခန်းမှာ2022ခုစက်တင်ဘာလတည်းတနက်နေ့အပြစ်ခံရလို့တေဆုံသွားတဲ့ပရာဟိတခေါင်းဆောင်မိုဟစ်ဦးလာကိုတပ်ဖြတ်မှုနဲ့ပတ်သက်လို့အနည်းဆုံးရေညာ29ဦးကိုဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့ကတရားစွဲဆိုလိုက်တယ်လို့အစိုးရရှေ့နေတွေကပြောပါတယ်။မိုဟစ်ဦးလာကိုတပ်သွားသူတွေဟာအာစာလို့ခေါ်တဲ့အာရဂန်ရေညာကယ်တင်ရေးတပ်ကအဖွဲ့ဝင်တွေဖြစ်တယ်လို့မိသားစုတွေကစွပ်စွဲထားပါတယ်။တန်တရာရှိသူရေညာ25ဦးနဲ့ပတ်သက်လို့ရဲရဲအစုံစမ်းစစ်ဆေးမှုတွေပြီးစီးသွားပြီမို့သူတို့ကိုရဲကတရားစွဲဆိုလိုက်တာဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်အစိုးရရှေ့နေLM ကတင်းလာနေမှာ AFP ကိုပြောပါတယ်အဆိုပါရေညာ29ဦးထဲမှာ15ဦးကိုသာရဲကဖမ်းမိထားပြီး14ဦးကတော့တင်းချောင်နေစေဖြစ်ပါတယ်ဖမ်းဆီးထားသူတွေက4ဦးကတော့မိုဟစ်ဦးလာကိုလုတ်ကြံရမှာသူတို့ပါဝင်တဲ့ကဏ္ဍနဲ့ပတ်သက်လို့ဖြောင်းချက်ပေးကြတယ်လို့ရှေ့နေကပြောပါတယ်ဒီလူသတ်မှုမှာအာစာအဖွဲ့ကတာဝန်ရှိတယ်လို့ရဲကအတိအကျဖော်ထုတ်နိုင်တာမျိုးမရှိသေးပေမဲ့ရေညာတွေကိုမြန်မာပြည်ပြန်ပို့မဲ့အစီအစဉ်ကိုစန့်ကျင်ကြသူတွေကမိုဟစ်ဦးလာကိုတတ်ခဲ့တာလို့ဘင်္ဂလားဒေ့ရှ်ရဲကပြောပါတယ်။အဲ့ဒီလူတွေတဲကတချို့ဟာအာစာအဖွဲ့ဝင်တွေဖြစ်တယ်လို့ရဲကဆိုပါတယ်။မိုဟစ်ဦးလာကိုတတ်တဲ့အမှုမှာသူတို့ပါဝင်ပတ်သက်ခြင်းမရှိဘူးလို့အာစာအဖွဲ့ကညှင်းဆိုထားပါတယ်ခင်ဗျာ။